ကရင်ပြည်နယ်ကော့ကရိတ်မြို့နယ်လှိုင်ဝကြီးရွာနားမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသားလွမြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်မှုအပြီးတရက်အကြာဒီဇင်ဘာလ18ရက်နေ့မနေ့တနားီမထိုးခင်မှာပဲတိုက်ပွဲမဖြစ်ဘဲကော့နွဲ့ကြီးရွာဘက်ကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
ဒီနေ့18ရက်နေ့မနေ့အစောပိုင်း7နာရီဟိုစနေဆုံးပေါ့နော်7နာရီမထိုးခင်ပေါ့နော်7နာရီမထိုးခင်မှာအဲ KNL အေးဒီရှိတဲ့အဲသူတို့ချိန်မဲ့ထင်နေခမန်းနေရာတွေကိုသူကျဲသွားတာပေါ့နော်ကော်နွဲအာရှလမ်းမှာဟိုဘက်ဒီတန်ဒီဘက်ချမ်းကိုဟိုဘုံကျဲသွားတာဖြစ်တယ်ဒီကော်နွဲဘက်ကိုစစ်နေရင်လည်းလာပြီးတော့ဘုံကျဲတာပေါ့နော်6လုံးအောင်ကြာသွားတယ်တိုက်ပွဲမဖြစ်ဘဲနဲ့နေရင်လည်းအတူကြီးလာကျဲသွားတော့အဲသူကျဲတဲ့နားမှာတော့အိမ်နေတော့ရှိတယ်ဒါပေမဲ့ကော်နွဲကအာရှလမ်းရောက်ဖို့အတွက်လေကွင်းပြင်နဲ့ခံတယ်လေအဲ့လေကွင်းပြင်နဲ့တကြအဲအိမ်ဘက်ကနေပြီးတော့ထိခိုက်မှုတော့မရှိဘူးဒါပေမဲ့စီရေးရတော့ပြင်းမာနေတယ်အဲစစ်တပ်ကဆက်ကဆက်ကအင်အားတရာကျော်ဖြည့်တင်းပြီးတော့ထိုးစစ်ဆင်ဖို့အာနိုင်ဝါဘက်မှာအင်အားတရာကျော်စစ်ပြင်ထားတယ်လို့လည်းသိရတယ
်ဒီဇင်ဘာလ16ရက်နေ့နှစ်ဖက်တိုက်ပွဲတွေအတွင်းတေဆုံးတံရရမှုတွေရှိတယ်လို့လည်းပြောပြပါဗျာ
။ကလရနှစ်သုံးတစ်ပတ်ကတရင်မှုတူပါဝင်ခုနှစ်ဦးတေဆုံးပြီးတော့ကိုဦးတံရရကျွန်တော်တို့ဘက်ကနေပြီးတော့တယောက်ကြဆုံးပြီးနှစ်ဦးတံရရတာပေါ့နော်။
တေဆုံးတံရရမှုတွေနဲ့ပတ်သက်လို့တီးကြအတိမပြုတ်နိုင်သေးပါဘူး။ကော့ကရိတ်မြို့နယ်တဲကပြည်သူတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးကျလို့ထွက်ပြေးတိမ်းရှောင်နေရတယ်လို့အချိန်မတော်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ပွဲမဖြစ်ဘဲဘုံကျဲတိုက်ခိုက်မှုတွေကြောင့်လည်းစိုးရိမ်စိတ်တွေဖြစ်နေပြီးကြေးရွာတွေလည်းမနေရဲဘဲထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောကြပါတယ်ရှင်။